စစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်အကြားဂျွန်လ29ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပြီးနောက်ဒီလ2ရက်နေ့ညတကောင်အချိန်ကစတင်ပြီးတော့ MNDAA နဲ့ပူးပေါင်းတပ်တွေကလာရှိုမြို့ပတ်ပတ်လည်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုတိုက်ခတ်ခဲ့တာပါလာရှိုမြို့ဝန်းကျင်မှာဖြစ်ပွားနေတဲ့လက်ရှိတိုက်ပွဲအခြေအနေကိုလာရှိုဒေသခံတဦးက VOA ကိုပြောပါတယ်
มันไม่ยากแต่เซนายเล่าอาชัยมาซาซาชิมไต่ตาราที่มันสังยีจ้าน้ำมาซาไต่เด้ไต่ดีดีชังไข่น้ำมาชีเด้เดลี่จริงยีแต่สักคำบอกแอมมาไต่เด้ทีนี้มันแน่ใจเรานำตัวเพื่อไต่ไปอีนายไปมาไต่เด้ลาชูเยอันเล่าเมียวบอกยะพี่เด้ลาชูเมียวเยอาชีไปไม่เยอะแต่แต่ล้ำมาเล็บชีเด้พี่เด้ลาชูเนี่ยเต็มดีล้ำมาจีจูด้วยแต่ตาในสักตามาชีเด้ตั้งมาเลยวินไต่เด้หนอมเยอะสักคำเยอะหนอมจ้องสัตว์ดินย่องมาเศร้าในแต่สักคำเยอะตาได้ไต่เด้ဒီတော့နံပေါ်မှာလည်းတိုက်တယ်နံပေါ်မှာတော့ဒီနေ့မနေ့လီနေကိုကျဲရတယ်ပေါ့နော်ပြီးတော့လာရှိုမျိုးရဲ့အရှိတောင်အရက်မှာရှိတဲ့ဒီမှာအရက်က၅အထက်အထက်မှာလည်းတိုက်ပြောမယ်ဆိုတော့မျိုးပတ်ပတ်လည်းဖြစ်သွားတာပေါ့နော
် MNDAA နဲ့ပူးပေါင်းတပ်တွေကမျိုးပတ်လည်းကိုစီးနင်းတိုက်ခတ်ချိန်မှာလာရှိုအခြေဆိုင်စစ်ကောင်စီတပ်စခန်းတွေကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်အပြန်အလှန်ပစ်ခတ်တာတွေရှိခဲ့တယ်လို့စောစောကဒေသခံကဆက်ပြီးတော့ပြောပြပါဗျ။ဒီနေ့မနက်ပိုင်း၈နာရီဝန်းကျင်မှာတော့လာရှိုမြို့ရပ်ကွက်တဲ့ဘျူဟာလမ်းမှာလက်နက်ကြီးကြီးကြတာကြောင့်ကလေးငယ်တွေအပါအဝင်လူ၆ယောက်သေဆုံးခဲ့တယ်လို့နန်းပေါင်မှာလည်းထိခိုက်သေဆုံးတာတွေရှိခဲ့ကြောင်းလာရှိုဒေသခံကအခုလိုပြောပါတယ်
တရားခွန်ဆက်ပိုက်3ကြီလို့တော့ပြောတယ်6ယောက်တေးပါတယ်ကလေး3ယောက်လူကြီး3ယောက်အဲထိုင်ပြီးတော့ခမင်းစားနေတဲ့အချိန်မှာအဲ့ဒီပြော်လမ်းထဲမှာပဲလေရက်ကပြော်လမ်းထဲပေါ့ဆက်ပိုက်3ဟုတ်လားမဟုတ်ဘူးလားဆိုတော့ဒါအတီတော့မပြုတ်ဘူးပေါ့နော်အဲတေးစားတာကလည်းကြီးကြလို့ပြတာတော့တေးစားတယ်ဘုံပေါ်မှာတော့ဒီကတော့တယောက်တေးတယ်မြောက်တရားရတယ်လေအမလေနဲ့ပုံကျဲတယ်ရှင်နဲ့ဒီတော့တမက်လုံးကျဲနေရောအဲ့
ဒါတအံအမျိုးသားလွတ်မြောက်ရေးတက်မတော် DNL ကတော့စစ်ကောင်စီကပြစ်ခတ်တဲ့လက်နက်ကြီးကြောင်လာရှိုမြို့မှာမိသားစုဝင်6ဦးသေဆုံးခဲ့ကြောင်းနဲ့နတ်ပေါင်မှာလည်းလက်လက်ကြီးထိမှန်တာကြောင့်အမျိုးသမီး2ဦးပွဲချင်းပြီးသေဆုံးပြီးတော့အမျိုးသား2ဦးဒဏ်ရာရရှိကြောင်းသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့အကြမ်းဖက်တောင်းကျမ်းသူတွေကရှော့တိုက်ဒုံးနဲ့ပစ်ခတ်တာကြောင့်လာရှိုမြို့ရပ်ကွက်တဲ့နေမြေ3တာယာလမ်းပေါ်ကအိမ်တအိမ်မှာကျရောက်ပောက်ကွဲခဲ့ကြောင်းကလေး3ဦးအပါအဝင်6ဦးသေဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့လာရှိုမြို့လေးစိတ်ကိုပိတ်ထားပြီးတော့လေရင်ခီးစင်တွေဖြတ်သိမ်းထားသလိုလာရှိုမန္တလေးရှင်အသွားလာတွေလည်းပိတ်ထားကြောင်းနဲ့စစ်ကောင်စီတပ်စခန်းဝင်းကျင်ကပြည်သူတွေကတော့တခြားဝေးရာကိုပျောက်ရွှေ့နေကြောင်းဒေသခံတွေကပြောပါရယ်လာရှိုအဝင်ထွက်လမ်းတွေအကုန်ပိတ်နေတာကြောင့်တခြားဒေသတွေကိုတိမ်းရှောင်တာတော့မရှိကြောင်းနဲ့ညနေ3နာရီကျော်အချိန်ထိလာရှိုမြို့ဝင်းကျင်မှာလေရင်တွေပြန်ဝဲနေတာရှိသလိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ဆက်လက်ပစ်ခတ်နေတာရှိကြောင်းလည်းပြောပြခဲ့ကြပါတယ်။ဒီနေ့လာရှိုတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ MNDAA ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ DNL ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကလာရှိုတိုက်ပွဲဖြစ်စဉ်ကို MNDAA ကိုသာမေးမြန်းဖို့ပြောဆိုပြီးတော့နောက်ချိုနဲ့မိုးမိတ်ဘက်မှာတော့တိုက်ပွဲတွေဆက်ဖြစ်နေကြောင်းအခုလိုပြောပါတယ်
။ဒီလာရှိုမြို့ချီပြည်တော်ဒီ statement ကိုပဲဆက်ပြီးမေးမြန်းပါလို့เนาะလက်ရှိကျွန်မပြောနိုင်တာကလက်ရှိချက်မြတ်မှာဖြစ်နေတဲ့စစ်စင်ရေးတွေဒီတုန်းကနှစ်ရဲ့အပိုင်းဖြစ်ပါတယ်ဒီနေ့တိုက်ပွဲတည်မှာဒီမှာချိုးမှရှိတဲ့ဆက်ကစားရဲ့ထုံးပင်း6တုန်းက6မှာတော့တိုက်ပွဲဖြစ်ထန်နေတယ်ပြီးတော့ဒီ moment ပတ်မှာဆိုရင်အညာဝီကြီးရောအနည်းမှာတော့တိုက်ပွဲဖြစ်ထန်နေတယ်ကျွန်မတော့တိုက်ပွဲတည်တက်လာတယ်တွေ့ရတယ်
မိုးကုတ်မြို့မှာတော့ဒီလ25ရက်နေ့ကစတင်တိုက်ပွဲပြင်းထန်ပြီးတော့မိုးကုတ်အနောက်ပိုင်းကို TNL ပူးပေါင်းတပ်တွေကထိန်းချုပ်ထားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒီအပိုင်းမှာတော့စင်ကူးနဲ့မတရားမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ PDF တွေအကြားဖြစ်တဲ့တိုက်ပွဲတွေကြောင်းတပိတ်ချင်းမြို့နယ်လိပ်ကျရွာမှာမော်တော်ယဉ်ကြီးငယ်800ကျော်နဲ့မိုးကုတ်ကမန္တလေးကိုတိမ်းရှောင်သူတွေအပါအဝင်ခီးသည်ထောင်ထဲချီပိတ်မိနေပါတယ်။ MNDAA, DNL နဲ့ AA တို့ပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့ဟာ2023ခုနှစ်အောက်တိုဘာလမှာတည်တုံညာနှစ်ခွန်စစ်စစ်ရေးကိုစတင်ခဲ့ပြီးတော့ရှမ်းမြောက်ဒေသကမြို့တွေနဲ့စစ်ကောင်စီတပ်စခန်းတွေရာထဲချီသိမ်းပိုက်ခဲ့ပါတယ်။2024ခုနှစ်ဇန်နဝါရီလမှာတော့တရုတ်နိုင်ငံရဲ့ဂျာဝင်မှုနဲ့အပြစ်အခက်ရက်စဲခဲ့ပေမဲ့ဒီလ25ရက်နေ့မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးဒီတိုက်ပွဲတွေဟာတစ်တုံညာနှစ်ခုစစ်စင်ရေးရဲ့ဒုတိယအပိုင်းဖြစ်ကြေညာထားပါတယ်ရှင်